အမေရိကန်ပြည်ထောင်စုမှရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စွမ်းရည်ကိုအကြီးအကျယ်အားကောင်းအောင်သူ့အနေနဲ့တိုးချဲ့ခြင်းတယ်လို့ပြောဆိုလိုက်ပါတယ်။နျူကလ িয়ার စွမ်းရည်နဲ့ပတ်သက်လို့ကမ္ဘာကလက်ခံလာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုကလှုပ်ရလိမ့်မယ်လို့ကြာတာပရိနေမှာပဲ Twitter အင်တာနက်လူမှုစာမျက်နှာမှာထရန့်ကရေးသားခဲ့တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတိုင်းပြည်ရဲ့နျူကလ িয়ার လက်နက်ကိုအကြီးအကျယ်တိုးချဲ့ဖို့လိုအပ်ကြောင်းကြာတာပရိနေမှာပဲအလားတူမှတ်ချက်ပေးပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲထရန့်ရဲ့ကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။2016ခုနှစ်မှာရုရှားနိုင်ငံကလှုပ်ဆောင်ခဲ့တဲ့စစ်ဆင်ရေးတွေအကြောင်းပြန်ပြောင်းပြောဆိုခဲ့တဲ့မိန့်ခွန်းတွင်စစ်ရေးရာချင်းချောက်မှုတွေကိုတုံ့ပြန်နိုင်ဖို့အတွက်နျူကလ িয়ার လက်နက်တွေပုံမူပိုင်ဆိုင်ဖို့လိုအပ်တဲ့အကြောင်းရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါ။အမေရိကန်ခြေစိုက်လက်နက်ထိန်းချုပ်ရေးဌာနရဲ့အဆိုအရအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံစလုံးဟာနျူကလ িয়ার လက်နက်အမြောက်များပိုင်ဆိုင်ထားပြီးအမေရိကန်ပြည်ထောင်စုက8100နဲ့ရုရှားက8300အသီးသီးပိုင်ဆိုင်ထားတယ်လို့ဆိုပါတယ်။သမရတဲ့ဖြစ်လာတော့မယ်ထရန့်ကဖလော်ရီဒါပြည်နယ်မှာအမေရိကန်စစ်ဘက်ဆိုင်ရာထိတ်တန့်အရာရှိတွေနဲ့တွေ့ဆုံပြီးနောက်တစ်ရက်မှာပဲအမေရိကန်မှာနျူကလ িয়ার စွမ်းရည်တွန်းမြင့်မှုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတွေ့ဆုံမှုအတွင်းနျူကလ িয়ার လက်နက်ကိစ္စဆွေးနွေးခဲ့သလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။